ဟုတ်ကဲ့မနေ့ကကုလသမဂ္ဂညီလာခံမှာမြန်မာဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ပြောသွားတာရှိပါတယ်မြန်မာနိုင်ငံအပေါ်မှာအနောက်နိုင်ငံကြီးတွေကပိတ်ဆို့အရေးယူထားတယ်ပေါ့လေအဲ့တော့ဒီပိတ်ဆို့အရေးယူမှုကိုဖယ်ရှားပေးပါအဲဒီရုပ်သိမ်းပေးဖို့ပေါ့ပြောဆိုသွားတာရှိပါတယ်အဲ့ဒီတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ရောလက်ရှိဒီမြန်မာနိုင်ငံပေါ်မှာနိုင်ငံတကာကပိတ်ဆို့အရေးယူထားတာနဲ့ပတ်သက်ပြီးတော့အဲဘလို့အမြင်သဘောထားမျိုးရှိပါလဲ
ကျွန်တော်တို့မြန်မာနိုင်ငံပေါ်မှာအရေးယူပိတ်ဆို့ထားတဲ့အရေးယူမှုတွေကိုရုပ်သိမ်းဖို့အရေးကိုဒေါ်ဆန်းစုကြည်ကစစ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အဆိုပြုခဲ့တယ်အဲ့ဒီအဆိုပြုချက်ကိုဆက်လက်အကောင်အထည်ဖော်ဖို့လဲအခုအကြံပြုချက်တွေနဲ့ဗိုလ်ချုပ်မူကြီးတန်းရွှေစီကိုစာတင်ပြီးတော့မြစ်တာရက်ခံထားတယ်အဲ့ဒီမြစ်တာရက်ခံစာကိုကျွန်တော်တို့ကြီးညာချက်အစီကျွန်တော်ထုတ်ထားပြီးပါတယ်ဆန်ရှင်နဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရည်တည်ချက်ကဒီဒေါ်ဆန်းစုကြည်စာမှာပါတဲ့အတိုင်းပါပဲ
နောက်တစ်ခုကဒီဆန်ရှင်ပိတ်ဆို့အရေးယူမှုတွေဟာတဲ့မြန်မာနိုင်ငံမှာလူမျိုးမရေးဘာသာမရေးအတန်းစားမရေးထိခိုက်ပါတယ်တဲ့ဗိုလ်ချုပ်ကြီးသိန်းစိန်ကပြောဆိုသွားပါတယ်အဲ့ဒီဆန်ရှင်ရဲ့မြန်မာနိုင်ငံပေါ်မှာကောင်းကျိုးဆိုးကျိုးပေါ့လေတက်ရောက်မှုအနေထားနဲ့ပတ်သက်လို့ဘယ်လိုပြောချင်ပါလဲ
ဆန်ရှင်နဲ့ပတ်သက်ပြီးတော့ကောင်းကျိုးဆိုးကျိုးဆိုတာကျွန်တော်တို့အမှန်တကယ်ဒီဆန်ရှင်တွေကဘာတွေလဲဆန်ရှင်ရဲ့နောက်ဆက်တွဲဖြစ်ရတဲ့ကဘာတွေလဲเนาะအဲ့ဒါတွေကကျွန်တော်တို့သိဖို့လိုတယ်ဗျအဲ့ဒါကိုဘုန်းကြီးချုပ်ကတော့ဒါသူတို့ရှုတော့ကသူတို့ပြောနေတာဟုတ်တကယ်တမ်းဘယ်လောက်ထိခိုက်တယ်လဲเนาะတကယ်ပဲထိခိုက်တယ်လားထိခိုက်ရင်လည်းထိခိုက်တဲ့အတိုင်းဒါဘယ်လောက်ရှိတယ်လဲအဲ့ဒါတွေသိရှိမှကျွန်တော်တို့ခင်ရင်ရုပ်သိမ်းရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်ဖို့ပို့ပြီးတော့အဆင်ပြေမယ်လေဒါကြောင့်ကျွန်တော်တို့ကဒေါ်ဆန်းစုကြည်ကဒီဘုဇုံမူကြီးတန်းရွှေထံကိုစာရေးပြီးမေတ္တာရက်ခံတဲ့စာပြီးပို့ရတာဖြစ်တယ်လေဒီသဘောပါပဲ
ဟုတ်ကဲ့ပါအဲနောက်တစ်ခုကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့လေမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်မှုပါတီစုံဒီမိုကရေစီစနစ်ကိုပေါ်ဆောင်မှုမှာရွေးကောက်ပွဲဟာမရှိမဖြစ်လိုအပ်ပါတယ်တဲ့နောက်ပြီးတော့မြန်မာပြည်ကဒီမိုကရေစီရဲ့လူ့အခွင့်အရေးကိုမြန်မာပြည်တွင်းမှာရှိတဲ့ပြည်သူတွေပဲဆုံးဖြတ်မှာပါတဲ့အပြည်ပကနေဆုံးဖြတ်ပြလို့မရပါဘူးလို့ဗိုလ်ချုပ်ကြီးသိန်းစိန်ကပြောဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမြင်သဘောထားဘယ်လိုရှိပါလဲခင်ဗျာ
ကျွန်တော်တို့နော်ဒီမိုကရေစီနဲ့လူ့အခွင့်အရေးတည်ဆောက်ဖို့ကပြည်တွင်းမှာပဲတည်တယ်ဆိုတဲ့သဘောအခုပြောနေတာကျွန်တော်တို့သဘောတူပါတယ်သဘောတူပါတယ်သဘောတူတဲ့အပြင်ကိုကျွန်တော်တို့ပြောချင်တာက1990ပြည့်နှစ်မှာပြည်သူလူထုကသူတို့ဘာလို့ခြင်းတယ်လဲဘယ်သူတွေကိုနော်ရွေးကောက်ခဲ့တယ်လဲဆိုတဲ့အဖြေကရှိပြီးသားဒါပေမဲ့တကယ်လက်တွေ့မှာကကျွန်တော်တို့မြို့သားဒီမိုကရေစီဖွဲ့ချုပ်ကတာဝန်ထမ်းဆောင်ဝင်မရတာလေဒါကြောင့်ရွေးကောက်ပွဲနဲ့ပတ်သက်ရင်ကျွန်တော်တို့ရွေးကောက်ပွဲကတရားမျှတစွာဆောင်ရွက်လို့ပြီးသွားပြီဆိုတာနဲ့အလုပ်မပြီးပါဘူးဒီရွေးကောက်ပွဲရပ်လန့်တဲ့အညီအကောင့်တွေပုံဖို့အရေးကြီးပါတယ်အဲနောက်ပြီးတော့2020ရွေးကောက်ပွဲအတွက်တော့လောလောဆယ်မှာ NLD ကသိကြပါမှပြောစရာမရှိဘူးဘာဖြစ်လို့လဲဆိုတော့2020ရွေးကောက်ပွဲကဘယ်တော့ကျင်းပမှာလဲဘာဥပဒေတွေနဲ့ကျင်းပမှာလဲဘယ်လောက်လွတ်လပ်တရားမျှတမှာလဲဒီအချက်လက်တွေကျွန်တော်တို့မသိဘူးမသိတယ်လို့ဘယ်သူမှလည်းမသိဘူ
းအ
ဲ့လိုမသိတဲ့အချိန်မှာ2020ရွေးကောက်ပွဲလို့ခေါင်းစဉ်တက်ပြီးမင်းရေကျွန်တော်တို့ပြောစရာမရှိသေးပါဘူ
းဟုတ်ကဲ့နောက်တစ်ခုကဒီမြန်မာပြည်သူတွေကိုယ်တိုင်မြန်မာပြည်ရဲ့ကံကြမ္မာမြန်မာပြည်ဒီမိုကရေစီရေးကိုဆုံးဖြတ်မယ်မြန်မာပြည်ရဲ့ကိစ္စကိုဆုံးဖြတ်မယ်ဆိုတော့ဒီနေ့မြန်မာပြည်သူတွေရဲ့ဆုံးဖြတ်နိုင်ခွင့်လွတ်လပ်ခွင့်အနေအထားရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုသုံးသပ်မိပါလဲ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမြင်မှာတော့ပြည်သူတွေလွတ်လပ်စွာဆုံးဖြတ်ခွင့်ရှိမယ်လို့မယုံကြည်ဘူးလက်ရှိအဖြစ်အဲ့ဒီလိုလွတ်လပ်မယ်လို့ယုံကြည်လောက်အောင်အထောက်အထားဘာမှမရှိဘူးအဲစန့်ကျင်ဘက်ပဲရှိတယ်အဲ့တော့နမူနာအဖြစ်ပြောရင်ကျွန်တော်တို့တရားဝင်ပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီရင်လုပ်ငန်းတွေကအနောက်ရှက်အမျိုးပေးခံနေရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တပြည်လုံးအတိုင်းအတာနဲ့ဂျုံအားလုံးကိုချိတ်ပိတ်ထားတယ်ဒီလိုအခြေအနေမျိုးမှာရွေးကောက်ပွဲတရားမျှတမယ်လို့အဖွဲ့ချုပ်အနေနဲ့တော့ဘလို့မှယူဆလို့မရသေးပါဘူ
းဗျ။ဟုတ်ကဲ့။အဲနောက်တစ်ခုကတော့မနေ့တုန်းကဒီအမေရိကန်လက်ထောက်နိုင်ငံဇာယိုင်ဝင်ကြီးကိုတိုင်ထွက်ပြီးတော့ပြောတာရှိပါတယ်မြန်မာပြည်ကိစ္စနဲ့ပတ်သက်လို့။အဲ့ဒီအထက်မှာဒီမြန်မာနိုင်ငံကိုမြန်မာနိုင်ငံမှာဒီအစောပိုင်းက dialogue ဒီတွေ့ဆုံဆွေးနွေးရေးနောက်တစ်ခုက pressure ဖိအားပေးတာတွေလုပ်ခဲ့တယ်။အဲဒီဘောမှာအထူးခြားတဲ့ပြောင်းလဲမှုတွေမရှိတဲ့အတွက်သူတို့အနေနဲ့ engage ပေါ့လေဒီအထီးတွေ့ဆက်ဆံပြီးတော့ဒီအပြူသဘောဆောင်တဲ့ထိတွေ့မှုလုပ်မယ်ဒါကအယူအဆအစ်စ်တွေထွက်ပေါ်လာနိုင်စရာရှိပါတယ်လို့ပြောဆိုပါတယ်အ အဲမြို့သားဒီမိုကရေစီအဖွဲ့ချုပ်ကရောဒီမူဝါဒမျိုးပေါ်မှာဘယ်လိုမြင်ရှိပါလဲ
ကျွန်တော်တို့ထိတွေ့ဆက်ဆံမှုကိုကျွန်တော်စောစောကပြောခဲ့မှုပါတယ်ထိတွေ့ဆက်ဆံမှုကိုကျွန်တော်တို့ကြိုဆိုတယ်ကျွန်တော်တို့လည်းလက်ခံတယ်အဲ့တော့ဒါပေမဲ့လို့ဒီထိတွေ့ဆက်ဆံမှုကနော်ပြည်ပကကြီးမမဟုတ်ပြည်ထဲမှာလည်းရှိဖို့လိုအပ်တယ်ဓမ္မမှာဓမ္မသာပြည့်စုံမယ်လို့ကျွန်တော်ယူဆပါတယ
်နောက်တစ်ခုကဒီဒီမနေ့ကအမေရိကန်လက်ထောက်နိုင်ငံသားဝင်ကြီးပြောဆိုတဲ့အထက်မှာဒီသူတို့အနေနဲ့မြန်မာပြည်သူတွေကိုပြောကြင်ပါတယ်တဲ့အခုဒီမြန်မာစစ်စိုးအပေါ်မှာပိတ်ဆို့အရေးယူထားမှုဆန်ရှင်ကိုရုပ်သိမ်းပေးဖို့စတင်ဆွေးနွေးပါတယ်တဲ့အဲဒီလိုစတင်ဆွေးနွေးတာဟာရုပ်သိမ်းပေးမယ်ဆိုတဲ့သဘောမဟုတ်ပါဘူးတဲ့အဲရုပ်သိမ်းပေးဖို့ဆိုလို့ရှိရင်မြန်မာစစ်စိုးရအနေနဲ့အမေရိကန်အစိုးရအပါအဝင်နိုင်ငံတကာရဲ့စိုးရိမ်မှုတွေဒီမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးနဲ့ပတ်သက်လို့အခြေအနေတွေတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်မှုတွေအပေါ်မှာမူတည်ပါတယ်တဲ့အဲအဲ့ဒီလိုမှတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်ခြင်းမရှိဘူးသူတို့ရဲ့စိုးရိမ်မှုတွေလျော့ပါသွားအောင်မလုပ်ဘူးဆိုလို့ရှိရင်နောက်ထပ်တောင်ပိတ်ဆို့ရေးယူတာတွေလုပ်နိုင်ပါတယ်တဲ့အဲအဲ့ဒီမူဝါဒနဲ့ပတ်သက်လို့ဘယ်လိုသဘောထားအမြင်ရှိပါလဲခင်ဗျ။အဲ
ကျွန်တော်တို့မြင်တာဒီ policy ကတော့အလွန်သဘာဝယုတ်တိကျတဲ့ policy เนาะအဓိပ္ပာယ်ရှိတဲ့အကျိုးကြောင်းဖော်ပြချက်တွေပါဝင်တဲ့ policy လို့ကျွန်တော်တို့ဒီလိုပဲယူဆပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အင်ကယ်
။ဟုတ်ကဲ့ပါ